Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဧပြီလ20ရက်ဗုဒ္ဓနေ့ညနေ6:00ခွဲကနေ9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ပါတီတွင်းအကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်မှာဂရိကျွဲတထေးဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့အနိုင်ရသွားပါတယ်။မြန်မာနိုင်ငံမှာသတင်းစာလွတ်လပ်ခွင့်အစင်တန်းနှိမ့်ချနေစေဖြစ်တဲ့အကြောင်းပြင်သစ်ခြေဆိုင် RSF ဖြင့်အစိုးရကစားတစ်ကဖော်ပြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
I have great great admiration and praise for the city of New York and the state of New York. I can think of nowhere that I
American ပြည်ထောင်စုသမ္မတလောင်းပနာမရွေးပွဲမှာ Republican Party ဘက်ကရှေ့ဆုံးကပြင်းနေတဲ့ Donald Trump ပြောသွားတာပါ။အပြည့်အစုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်။ဒီအကြောင်းနဲ့အတူအာချေးဒေတာငင်းချင်းရေးဖြစ်စဉ်တွေကိုမြန်မာကိုယ်စားလှယ်အဖွဲ့တွားရောက်လည်လာနေတဲ့အကြောင်းရှမ်းပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေတွေနဲ့လေပြင်းနယ်ကြောင့်ကချင်ဒုက္ခသည်စခန်းအတွင်းအင်ဂျီအတော်များများပျက်စီးခဲ့ရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ခွင့်ရဖို့ပါတီတွင်းအကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်ပြည်နယ်မှာဂရိကျွဲတထေးဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်တို့အပြတ်သတ်အနိုင်ရသွားတဲ့အတွက် Republican နဲ့ Democratic Party တွေကပြန်ဖက်တွေ့ထက်ထပ်မံအသာစီးရသွားကြပါတယ်။ Republican Party ဘက်မှာတော့ Trump ကမဲအလုံးရဲ့60ရာခိုင်နှုန်းလောက်ရခဲ့တယ်လို့ပြန်ဖက်တွေဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က25ရာခိုင်နှုန်း၊ Texas ပြည်နယ်ထက်လွတ်တော်မှ Ted Cruz က15ရာခိုင်နှုန်းအသီးသီးရခဲ့တာပါ။ Democratic Party မှာတော့ Clinton ကမဲအလုံးရဲ့85ရာခိုင်နှုန်းနဲ့ပြန်ဖက် Vermont ပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်ကတော့42ရာခိုင်နှုန်းရခဲ့ပါတယ်။နိုဝင်ဘာလကျင်းပမဲ့သမ္မတရွေးပွဲအတွက်သမ္မတလောင်းဖြစ်တဲ့သက်ဆိုင်ရာပါတီတွေကရွေးချယ်ရမှာမဲပေးခွင့်ရှိတဲ့ကိုယ်စားလှယ်ရဲ့ထောက်ခံမှုတွေရရှိဖို့လဲရှင်ပြိုင်သူအားလုံးကကြိုးစားခဲ့ကြတာပါ Republican နေဘက်မှာတော့အင်ချင်ပြည်လုပ်ငန်းရှင် Trump ကနယူးယောက်ပြည်နယ်မှာရှိတဲ့ကိုယ်စားလှယ်65ရောက်ဆုံးနီးပါးရဲ့ထောက်ခံမဲရခဲ့တဲ့အတွက်အင်္ဂါနေ့အကြိုမဲပေးပွဲပြီးမှကိုယ်စားလှယ်ထောက်ခံမဲစုစုပေါင်း845မဲရရှိထားပါတယ်တယ်လီတော်မှာ cruise ကတော့ကိုယ်စားလှယ်959မဲ Ohio ပြည်နယ်အုပ်ချုပ်ရေးမှူးကိစ္စက149မဲရရှိထားတာပါဒါပေမဲ့လည်း Republican ကိုယ်စားလှယ်အနေနဲ့သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရဖို့ကိုယ်စားလှယ်မဲ1239မဲရရှိဖို့လိုအပ်တဲ့အတွက်ထောက်ခံမှုအများစုရထားတဲ့ Trump ကိုလည်းဇူလိုင်လတည်းကျင်းပမဲ့ပါတီညီလာခံမတိုင်ခင်လိုအပ်တဲ့အရေးအတွက်ရနိုင်မှုမလွယ်တဲ့အခြေအနေပါ Democratic Party ဘက်မှာတော့ဝန်ကြီးအောင် Clinton ကပါတီညီလာခံကိုယ်စားလှယ်ရဲ့ထောက်ခံမဲ1889မဲရရှိထားပြီးထက်လွတ်တော်မှဆန်ဒါစ်ကတော့1194မဲရရှိထားပါတယ်။ကိုယ်စားလှယ်ရေးအတွက်ပုံများတဲ့ဒီမိုကရက်တစ်ပါတီမှာတော့ပါတီကိုယ်စားယူသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲစုစုပေါင်း2383မဲရရှိဖို့လိုအပ်ပါတယ်။
American သမ္မတ Barack Obama ဟာ Saudi Arabia နိုင်ငံကိုဒီကနေ့ဗုဒ္ဓနေ့မှာရောက်ရှိလာပါတယ်။ဒီခေတ်စဉ်အတွင်း Saudi ရဲ့ပြိုင်ဖက် Iran နိုင်ငံ၊ Yemen နိုင်ငံတွေကပဋိပက္ခတွေနဲ့ IS အစွန်ရောက်အကြမ်းဖက်သမားတွေကိုချုံမုံရေးကြိုပမ်းချက်တွေအပါအဝင်အကြောင်းအရာအတော်များများကို Saudi Arabia ဆယ်မန်နဲ့မစ္စတာအိုဘားမားဆွေးနွေးလိမ့်မယ်လို့ခန့်မှန်းရပါတယ်။အမေရိကန်နဲ့ဆိုရီအာရေဗျတို့ဟာရေရှည်မဟာမိတ်နိုင်ငံတွေဖြစ်ကြပေမဲ့လက်တလောမှာနန်နိုင်ငံကြားတင်းမာမှုတွေရှိနေတာပါ။ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်ချေမှုရမှာဆိုရီအာရေဗျနိုင်ငံအနေနဲ့လုံလောက်တဲ့လှုပ်ဆောင်မှုတွေမရှိဘူးဆိုပြီးအိုဘားမားကဝေဖန်ခဲ့ပါတယ်။ဒါအပြင်ဒေါ်လာဘီလီယံပေါင်းများစွာတန်တဲ့စီးပွားရေးတန်ခါပိတ်ဆို့မှုတွေရုပ်သိမ်းပေးစေခဲ့တဲ့အီရန်နျူကလ িয়ার တဘောတူညီမှုရဖို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အမေရိကန်ပါဝင်လှုပ်ဆောင်ခဲ့ပါတယ်။ကြရာပရီနေ့မှာတော့6နိုင်ငံပါဝင်တဲ့ပင်လယ်ခွေ့ပူးပေါင်းဆောင်ရွက်ကောင်စီရဲ့ထိပ်သီးညီလာခံကိုဆက်လက်ကျင်းပမှာဖြစ်ပါတယ်
။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့နိုဝင်ဘာလ13ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ထုတ်ပြန်ထားတဲ့အရေးပေါ်အုပ်ချုပ်ရေးကိုဆက်လက်တည်တံ့တိုးသွားဖို့ပြင်သစ်အစိုးရကစဉ်းစားနေပါတယ်။ဒီတစ်ခေါက်ကတော့ဥရောပချန်ပီယံဘောလုံးပွဲနဲ့ Tour de France စပီးပြိုင်ပွဲလုံခြုံရေးအတွက်ရည်ရွယ်ထားတာပါ။အရေးပေါ်အုပ်ချုပ်ရေးဆက်လက်တည်တံ့တိုးကောင်းတိုးမယ့်အကြောင်းဗုဒ္ဓနေ့ကပဲပြောကြားလိုက်တဲ့ပြင်သစ်ဝန်ကြီးချုပ်မန်နျူအယ်ဗားကတော့ဇွန်လ10ရက်နေ့ကနေဇူလိုင်လ10ရက်နေ့ထိကျင်းပသွားမယ့် Euro 2016ဘောလုံးပွဲစဉ်တွေအတွင်းအချမ်းဖက်ဝါရီရဲ့ချိန်ချောက်မှုတွေကိုအရေးပေါ်အုပ်ချုပ်ရေးနဲ့ထိထိရောက်တုံ့ပြန်နိုင်မှာဖြစ်တဲ့အကြောင်းပြောဆိုသွားပါတယ်။မေလ26ရက်နေ့မှာတက်တန်းကုံဆုံးမဲ့အရေးပေါ်အုပ်ချုပ်ရေးဥရေရရက်တက်ဖွဲ့အနေနဲ့တရားရုံးရဲ့ဝရမ်းမလို့ပဲဖန်ဆင်းမှုတွေရှာဖွေမှုတွေလုံဆောင်နိုင်ပါတယ်။တက်တန်းတို့မဲ့အစီအစဉ်ကိုတော့ပြင်သစ်အစိုးရဖွဲ့ထံဗော်ဒူးနဲ့နောက်ပိုင်းမှာတင်ပြလိုက်မယ်လို့မျှော်လင့်ရပြီးဒီနောက်မှာတော့လွတ်တော်ကိုယ်စားလှယ်ရဲ့အတည်ပြုချက်ကိုလည်းရယူသွားရမှာဖြစ်ပါတယ်။
ပီကရက်စနေနေ့ကပြင်အား9.8အဆင့်ရှိတဲ့ငလင်လောက်ခတ်သွားရဤကွေရောနိုင်ငံမှာအသက်ရှင်ကြရေးသူတွေကိုရှာပွေကယ်ဆယ်ရေးလုပ်သားတွေကဆက်ပြီးရှာပွေနေပါတယ်။တည်ဆုံသွားသူအယောက်900ကျော်အတွက်အတုပအခမ်းအနားတွေလည်းစတင်ကျင်းပနေပါပြီ။ပထမဆုံးငလင်လုတ်ပြီး3ရက်အကြာငလင်ငယ်တွေဆက်ပြီးလုတ်နေတဲ့အချိန်မှာပဲလူပေါင်း1900ကျော်ပျောက်ဆုံးနေဆဲဖြစ်တာကြောင့်တည်ဆုံသူအရေအတွက်တိုးလာနိုင်တယ်လို့အနာပိုင်တွေကပြောပါတယ်။ပျောက်ဆုံးသူစင်းက2000ကျော်တိရှိပေမဲ့ခုချိန်ထိလူ300ရာရှာသွေးသေးတယ်လို့ပြည်ထောင်ရေးဝန်ကြီးဒီရေဂိုဖွန်ဒက်စ်ကသတင်းထောက်တွေကိုပြောပါရယ်ဒါပေမဲ့လည်းအီကွေဒေါ်ကာကွယ်ရေးဝန်ကြီးဌာနကတော့ပျောက်ဆုံးသူအရေအတွက်132ဦးလို့ပြောပါရယ်လူပေါင်း4600ဒဏ်ရာရသွားတယ်လို့လည်းအစိုးရကခန့်မှန်ပါရယ်အီကွေဒေါ်နိုင်ငံဟာပစိဖိတ်ကမ်းရိုးတန်းနိုင်ငံဖြစ်ပြီးရှာဖွေကယ်ဆယ်ရေးလုပ်သားတွေနဲ့ပြည်သူလူထုတွေကလေးလံတဲ့ပစ္စည်းကိရိယာတွေလက်ပလာတွေခွေးတွေနဲ့အပျက်စီးပုံတွေကိုဖယ်ရှားရင်းအောက်မှာပြိမိနေနိုင်တဲ့သူတွေကိုကယ်တင်ဖို့ကြိုးစားနေပါရယ်အကူအညီကအော်ဟစ်တောင်းခံတာတွေကြားရမလားဆိုပြီးတော့လည်းအားစိုက်နားထောင်နေကြတာဖြစ်ပါရယ်
View American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရဲ့သတင်းစာလူလတ်ခွင့်အဆင့်တန်းဟာနိုင်ကြနေစေဖြစ်တဲ့အကြောင်းပြင်သစ်ခြေဆိုင်နေစည်းမထသတင်းတောင်များအဖွဲ့ RSF ရဲ့အစီရင်ခံစာတစ်ခါဖော်ပြပါရယ်နိုင်ငံတကာကသတင်းလူလတ်ခွင့်အဆင့်တန်းနဲ့ပတ်သက်တဲ့အညွှန်းအငင်းကိုဗိုလ်ထုနေ့ကထုတ်ပြန်ရမှာကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကိုအဆင့်143နေရာတက်မှတ်ထားတာပါပြီးခဲ့တဲ့နှစ်ကတည်းကစရင်သတင်းစာလူလတ်ခွင့်အဆင့်တစ်ဆင့်တက်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုအနိကန့်စောင့်ကြည့်မှုတွေရှိနေစေဖြစ်ပေမဲ့စင်စာတိပြတ်မှုတွေရော့ကျလာနေတယ်လို့လည်း RSF အညွှန်းအငင်းတွေကဖော်ပြထားပါရယ်နိုင်ငံရေးပတ်သက်တဲ့ဖော်ပြချက်တွေဟာအရင်တည်းစာရင်ပုံမလွတ်လပ်လာပေမဲ့အစိုးရပိုင်းသတင်းစာတွေမှာတော့ကိုယ်ပါတာစင်စာဖြတ်တောက်မှုတွေအစိုးရနဲ့စစ်တပ်လိုအာဏာပိုင်ဖွဲ့စည်းတွေကိုဝေဖန်တာတွေကိုရှောင်ရှားမှုတွေရှိနေစေဖြစ်တယ်လို့ဘာသာရေးတင်မှတ်မှုတွေနဲ့ပတ်သက်လို့သတင်းဖော်ပြမှုတွေဟာထိလွယ်ရှလွယ်အခြေအနေမျိုးမှာရှိနေတော့မယ်လို့လည်းထောက်ပြထားပါတယ်။ကမ္ဘာတဝန်းကသတင်းလွတ်လပ်ခွင့်အခြေအနေမှာတော့တည်တည်သာသာကြဆင်းလာနေပြီးအစိုးရနဲ့ပုဂ္ဂလိကကဏ္ဍကသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုတွေပုံများလာနေတယ်လို့လည်းဖော်ပြထားတာပါ။လွတ်လပ်စွာသဘောထားအမြင်ဖလှယ်မှုတွေကိုအားမပေးဘဲဝါရဖြန့်ချိမှုတွေကိုအသားပြည့်တဲ့ခက်ခက်ကိုရောက်လာနေတယ်လို့လည်း RSF ရဲ့2016ခုနှစ်သတင်းလွတ်လပ်ခွင့်ညွှန်ငင်းကဖော်ပြထားပါတယ်။ Eritrea နိုင်ငံကတော့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆင့်တန်းအနေဆုံးဖြစ်သတ်မှတ်ပြီး Syria တရုတ်နဲ့မြောက်ကိုရီးယားနိုင်ငံတွေကိုလည်းအနေဆုံးဆင်သွင်းထားတာပါ။သတင်းစာလွတ်လပ်ခွင့်အဆင့်တန်းအမြင့်ဆုံးဖြစ်တဲ့အဖြစ်နဲ့ဖင်လန်နိုင်ငံကိုတက်မှတ်ပြီးသူ့နောက်မှာတော့ Netherlands နဲ့ Norway တို့ရှိနေကြပြီးအင်တာနက်မှာစောင့်ကြည့်ထောက်လှမ်းမှုတွေရှိတယ်ဆိုပြီးဝေဖန်ခံရတဲ့ American ပြည်တော်စုကတော့အဆင့်41နေရာမှာရှိနေပါတယ်။
အကြမ်းတီးလိုက်စားမှုတိုက်ဖျက်ရေးအတွက်ကြိုးပမ်းဖို့ကတိပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလက်ဆောင်ပစ္စည်းလက်ခံမှုနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုချိုးဖောက်ခဲ့တဲ့မီဒီယာလုပ်ငန်းတစ်ခုကိုတတိပေးလိုက်ပါရယ်အကြမ်းတီးလိုက်စားမှုအလေအထကိုအချိန်တိုအတွင်းပပျောက်စေဖို့ရည်ရွယ်ပြီးအစိုးရတစ်ကလမ်းညွှန်ချက်ထုတ်ပြန်ထားပေမဲ့အစိုးရတာဝန်ရှိသူတဦးကိုစီကန်းနဲ့မညီတဲ့လက်ဆောင်ပေးအပ်ခဲ့တာကြောင့်ပညာပေးအသိပေးခဲ့တဲ့အကြောင်းသမရယုံကဒီကနေ့ပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။တင်းကြံကာလအတွင်းလက်ဆောင်ပေးအပ်ခဲ့တဲ့ဆိုတဲ့မီဒီယာကုမ္ပဏီရဲ့နာမည်ကိုတော့ကြေညာချက်မှာဖော်ပြမထားသလိုလက်ဆောင်ပေးအပ်ခံရတဲ့အစိုးရတာဝန်ရှိသူဟာအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရေးအရာရှိအဖြစ်နဲ့တာဖော်ပြပါရယ်။ကြံကြံတွဲမှာလက်ဆောင်အဖြစ်ပေးအပ်တဲ့အထုပ်ထဲမှာငွေသားကျပ်သိန်း90ပါဝင်နေတာကိုတွေ့ရတဲ့အတွက်အစိုးရအရာရှိကသက်ဆိုင်ရာအထက်အရာရှိကိုတင်ပြခဲ့ကြောင်းလဲကြေညာချက်ကဖော်ပြခဲ့တာပါ။ NLD အစိုးရအနေနဲ့အာဂတိလိုက်စားမှုပပျောက်စရေးအတွက်လက်ပေးလက်ယူမလုပ်ဖို့မူဝါဒကိုကင်ဆယ်ထားကြောင်းလဲပြောဆိုခဲ့ပါရယ်။ NLD အစိုးရကတော့အကျဉ်းပြတ်ချဆားမှုတွေတိုက်ဖျက်ရေးရည်ရွယ်ပြီးအစိုးရဝန်ထမ်းတွေကျပ်ငွေ2000ကျော်ထက်ပိုပြီးတော့လက်ဆောင်မယူဖို့တနည်းလုံးမှာတသိန်းထက်မပိုစေရဆိုပြီးတော့ဧပြီလ3မှာပဲတာမြင့်ချက်ထုတ်ပြန်ထားတာပါနိုင်ငံခြားအစိုးရတွေစီကပေးအပ်လာတဲ့လက်ဆောင်ပစ္စည်းတွေကိုလည်းတန်ဖိုးငွေကျပ်4သိန်းထက်မပိုဖို့တရားဝင်ကိစ္စအတွက်ခရီးသွားလာစေပညာသင်စုစေဝါကုသစရိတ်များကိုလည်းလက်ခံဖို့နိုင်ငံတော်သမ္မတနဲ့ဒုသမ္မတသမ္မတအရေကိုပေးအပ်တဲ့လက်ဆောင်ပစ္စည်းတွေကိုဦးစီးရုံးတွေရဲ့ဒုတိယညွှန်ကြားရေးမှူးချုပ်များကနိုင်ငံတော်သမ္မတရုံးဝန်ကြီးတွေကိုအမြန်ဆုံးတင်ပြဖို့ကိုလည်းလာညွှန်ထားပါတယ်
စီရနိုင်ငံမှာကျင်းပတက်ခိုက်မှုတွေကြီးထွားလာနေပြီးအစိုးရနဲ့တိုက်ခိုက်တပ်ဖွဲ့တွေကတိုက်ခိုက်မှုတွေရှိတယ်ဆိုပြီးအပြန်အလှန်ဆွဆွဲနေပေမဲ့နှစ်လကြာပြစ်ခတ်ရစဲသဘောတူညီချက်ဟာတည်မြဲနေစေဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်တိုက်ခိုက်မှုတွေဟာအပြစ်ခတ်ရစဲသဘောတူညီချက်စတင်အသက်ဝင်ခဲ့တဲ့ဖေဖော်ဝါရီလကုန်မတိုင်မီအချိန်နဲ့ယုံနေနေစေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအင်္ဂါနေ့မှာပြောကြားခဲ့တာပါစီရနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတက်ဖန်တမက်စတူရာကတော့အကျဉ်းဖက်မှုတွေကြီးထွားလာနေတာစိုးရိမ်စရာကောင်း ောင်းတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားရမယ်လေအပြစ်ကရစေးသဘောတူညီချက်ဟာနေရာတော်တော်များများမှာတော့ခိုင်မာနေဆဲဖြစ်တယ်လို့လည်းပြောဆိုထားပါတယ်
အစိုးရကိုထောက်ခံတဲ့တပ်တွေကအပြစ်ရရဲ့တဘောတူညီမှုကိုချိုးဖောက်ခဲ့တယ်လို့ဆွဆွဲပြောဆိုပြီးဒါကိုစန့်ကျင်ဆန္ဒပြနေတဲ့အနေနဲ့ယီမင်နိုင်ငံတွင်းကဟူသီတပုံအုပ်စုနဲ့မဟာမိတ်တပ်တွေကူဝိတ်နိုင်ငံမှာကျင်းပနေတဲ့ကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးတဲ့ညီညာရေးဆွေးနွေးပွဲကိုတက်ရောက်မယ်လို့ယီမင်ကိုစလဲရီကပြောပါရယ်ဟူသီတပုံကိုစလဲရီဟူသီတပုံတွေကိုကြောထောင်နောက်ခံပေးနေတဲ့တမရဟောင်းအလီအဗ်ဒူလာဆလတ်ရဲ့ပါတီကိုစလဲရီကကူဝိတ်ကိုပို့ထူနေသို့မဟုတ်ဂျာရာဒင်းနဲ့မှာရောက်ရှိလာမယ်လို့ပြောပါရယ်ရှင်
The Voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့တင်ညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဦးဆုံးတော့ American ပြည်တော်စုညွှန်ရောက်မှာကျင်းပခဲ့တဲ့သမရလောင်ပနာမရွေးပွဲနောက်ဆုံးရလအခြေအနေကိုတင်ပြပေးပါမယ်။မင်းအင်ကနင်းကညွှန်ရောက်ပြည်နယ်မှာကျင်းပသွားတဲ့ American သမရလောင်ပနာမရွေးချယ်ပွဲမှာ Republican Party ဘက်က Donald Trump နဲ့ Democratic Party ဘက်က Hillary Clinton တို့အနိုင်ရရှိသွားပါတယ်။Mr. Trump ဟာနယူးယောက်ပြည်နယ်မှာရှိတဲ့ပါတီကိုယ်စားလှယ်65ရောက်ရဲ့ထောက်ခံမှုအများစုရရှိပြီးအနိုင်ရသွားတာပါ Mrs. Clinton ကတော့သူ့ပြိုင်ဘက် Bernie Sanders ကိုအနိုင်ရပြီးအရင်တည်းကသူကအများကြီးရှစ်မှာကြောနေတဲ့အနေအထားကိုပိုးပြီးကောင်းသွားစေပါတယ် VOA သတင်းတောက် James Marlow နယူးယောက်ကနေပေးပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင
် Republican Party ဘက်မှာထောက်ခံမှုတွေနဲ့ရှေ့ဆုံးကပြေးနေတဲ့ကိုယ်စားလှယ် Donald Trump အတွက်တော့သူ့ရဲ့ဌာနေပြည်နယ်မှာအမှတ်ရစရာညာတစ်ခုဖြစ်ခဲ့ပါတယ်
I have great great admiration.
ညောင်မျိုးကြီးကိုရောညောင်ပြည်နယ်ကလူတွေအားလုံးပေါ်မှာကျွန်တော်အနေနဲ့အင်မတန်မှားကိုလေးစားချီးကျူးစိတ်တွေဖြစ်မိပါတယ်။ဒီလိုအောင်မြင်မှုမျိုးကိုတခြားနေရာတစ်ခုမှာတည်ဆောက်ရင်ညောင်မှာပဲကျွန်တော်ရကြင်တာပါ။ကျွန်တော်ခင်ဗျားတို့အားလုံးကိုချစ်ခင်ပါတယ်။တာယာတဲ့ညနေခင်းတစ်ခုဖြစ်ပါစေ။ဒီကနေ့မှာကျွန်တော်တို့အောင်ပွဲခံပြီးမနှက်ပြန်အလုပ်တွေဆက်လုပ်ရပါမယ်
။ Trump ဟာသူ့ရဲ့ပြိုင်ဘက်အနှုန်းဖြစ်တဲ့ John Kasich နဲ့ Ted Cruz တို့ကိုလွယ်တကူပဲအနိုင်ရခဲ့တာဖြစ်ပါတယ်။ဘီလီယံနာတစ်ထည်စီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ Trump ဟာသူ့ရဲ့ပါတီညီလာခံကိုယ်စားလှယ်မဲဦးဆောင်မှုကိုပို့ပြီးတော့တိုးမြင့်နိုင်ခဲ့တာဖြစ်ပြီးပါတီရဲ့သမရလောင်းကိုယ်စားလှယ်ဖြစ်ရေးအတွက်အဓိကကြတဲ့ခြေလှမ်းတရက်ကိုလမ်းတက်နိုင်ခဲ့တာဖြစ်ပါတယ်။ပြိုင်ဘက်တွေဖြစ်တဲ့ Kasich နဲ့ Cruz တို့ကတော့ဇူလိုင်မှာကျင်းပမဲ့ Republican Party ညီလာခံအတွက်အနိုင်ရဖို့မျှော်လင့်ချက်တွေနဲ့အကြိတ်နဲ့ဆက်လက်စ조사သွားမယ်လို့ကြွေးကြော်လိုက်ပါတယ်။ Maryland ပြည်နယ်မှာတော့ Kasich ဟာနောက်တစ်ပတ်တနာမရွေးချယ်ပွဲအတွက်မဲဆွယ်မှုတွေလည်းစတင်နေပြီဖြစ်ပါတယ်။
I think they're going to make a pick. သူတို့ကျွန်တော်ရဲ့လမ်းစဉ်ကိုရွေးချယ်လိမ့်မယ်လို့ကျွန်တော်ယုံကြည်နေပါတယ်။နောက်တစ်ချက်ကတော့အပြူသဘောဆောင်တဲ့စကားတွေနဲ့စီယုံလှုံ့ဆော်တာလည်းကျွန်တော်တယောက်တည်းပဲရှိတာပါ။ဒါကြောင့်ပါတီကကျွန်တော်ကိုပဲရွေးချယ်သင့်ပါတယ်
။ Cruz ကလည်းနောက်တစ်ပတ်အင်ကာနေမှာကျင်းပမဲ့ပနာမရွေးချယ်ပွဲအတွက် Pennsylvania ပြည်နယ်မှာရှိနေတဲ့သူ့ရဲ့ထောက်ခံသူတွေကိုအခုလိုမဲဆွယ်ခဲ့ပါတယ်။
Will we continue to live in the past? ကျွန်တော်တို့တွေကအလုံးမဖြစ်တော့တဲ့အတိတ်ကာလအဟောင်းထုကိုဖက်တွေ့ထားချင်တာလားဒါမှမဟုတ်ဒီတဲ့ပိုကောင်းမဲ့နေရာတည်တစ်ခုစီကိုသွားချင်တာလားဆိုတာပြည်နယ်သီးသီးမှာရှိနေတဲ့လူလူတွေကပြက်ပြက်သားသားပြခဲ့ပြီးပါပြီသူတို့ဟာလမ်းအစ်ကိုပဲရှောက်ချင်နေကြတာပ
ါ Democratic Party ဘက်မှာတော့ရှေ့တုန်းကပြေးနေတဲ့ Hillary Clinton ဟာအဓိကပြိုင်ဘက် Bernie Sanders အပေါ်မှာကြီးမားတဲ့အောင်ပွဲတရက်ဆင်နွှဲနိုင်ခဲ့တာဖြစ်ပါတယ်
ညူယောက်ပြည်နယ်ကိုကျေးဇူးတင်ပါတယ်။ပါတီတွင်ရွေးချယ်မှုပြိုင်ပွဲတွေကအဆုံးသတ်တော့မှာပါ။အောင်ပွဲဟာလက်တကမ်းအလိုမှာပဲရှိပါတော့တယ်
။ဒါပေမဲ့လည်းဆန်ဒါစ်ကတော့ဆက်လက်ရှင်ပြိုင်သွားဖို့အတွက်ကြွေးကြော်ထားပြီးနိုဝင်ဘာလမှာကျင်းပမယ့်ပါတီညီလာခံကြရင်သူဟာအသာစီးရလိမ့်မယ်လို့ဆိုလိုက်ပါတယ
်။ And the American people are catching on.
Republican Party ဘက်ကထရန့်ပဲဖြစ်ဖြစ်ချားတူးတယောက်ပဲဖြစ်ဖြစ်အင်ဂျီလိုကိုရောက်မယ်ဆိုရင်တော့ကျွန်တော်နိုင်ငံအတွက်မတွေးဝင်စရာပါဒါကိုအမေရိကန်ပြည်သူတွေကသတိရှိလာကြပြီးတော့ကာကွယ်တားဆီးရပါလိမ့်မယ်အဲ့လိုမဖြစ်အောင်လို့ကျွန်တော်တို့ကလည်းစီးအောင်လှုပ်ဆောင်မှုတွေဆက်လုပ်ရမှာပဲဖြစ်ပါတယ
်နယူးယောက်ဟာကလင်တန်ရောဆန်ဒါအတွက်ပါဌာနေပြည်နယ်ဖြစ်တာကြောင့်ဒီပနာမရွေးချယ်ပွဲမှာသူတို့နှစ်ဦးစလုံးကိုစီအတွက်မဲပေးခဲ့ကြပါသေးတယ်ဒီနေ့နှောင်းပိုင်းမှာကျင်းပမယ်သမရရွေးကောက်ပွဲမှာရှင်ပြိုင်ဖို့ထိတ်ဆုံးမှပြေးနေတဲ့ပါတီကိုယ်စားလှယ်လောင်းတွေအတွက်အင်ကာနေရလတ်တွေကအလားလာပိုကောင်းလာစေခဲ့တာလည်းဖြစ်ပါရယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုညူးယောက်ပြည်နယ်မှာကျင်းပခဲ့တဲ့သမရလောင်းပနာမရွေးပွဲနောက်ဆုံးရလအခြေအနေကိုကိုဝင်းခန့်မောင်ပြောပြပေးခဲ့တာပါရှင်အခုတော့အာချေးဒေတာငင်းချင်းရေးဖြစ်စဉ်တွေကိုမြန်မာကိုယ်စားလှယ်အဖွဲ့တွားရောက်လည်လာနေတဲ့အကြောင်းကိုတင်ပြပေးပါမယ်အင်ဒိုနီးရှားနိုင်ငံအာချေးဒေတာငင်းချင်းရေးဖြစ်စဉ်တွေကိုလည်လာဖို့မြန်မာကိုယ်စားလှယ်အဖွဲ့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပါတယ်အင်ဒိုနီးရှားနိုင်ငံရေးမှာစစ်တပ်ရဲ့အခင်းကဏ္ဍ
အာချေဒေတာငင်းငင်းရေးလုပ်ငန်းစဉ်တွေနဲ့အင်ဒိုနီးရှားရဲ့အာနာခွဲဝင်မှုစတာတွေကမြန်မာငင်းငင်းရေးလုပ်ငန်းစဉ်မှာအထောက်အကူဖြစ်စေတယ်လို့လည်းမြန်မာကိုယ်စားလှယ်အဖွဲ့ဝင်တချို့ကပြောပါတယ်အပြည့်စုံကိုတော့မတ်သိညီထိုက်ကစူးစီးတင်ပြထားပါတယ်ရှင
်အင်ဒိုနီးရှားအာချေဒေတာငင်းငင်းရေးဖြစ်စဉ်တွေကိုလေ့လာဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်အမတ်တွေပြည်내နဲ့တိုင်းဝင်ကြီးချုပ်နဲ့ဝင်ကြီးတွေတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတီတွေမြန်မာငင်းချင်းရင်မှာပါဝင်ခဲ့သူတွေနောက်တက်မတော်အငိမ့်စာအရာရှိကြီးတွေပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့အင်ဒိုနီးရှားနိုင်ငံကိုရောက်ရှိနေပါတယ်အင်ဒိုနီးရှားနိုင်ငံဝါဟစ် Institute မှာဧပြီလ18ရက်နေ့ကနေ24ရက်နေ့အထိသတင်းတပတ်ကြားအစီအစဉ်မှာပါဝင်တက်ရောက်နေတဲ့ကရင်အမျိုးသားအစည်းအရုံး KNU ရဲ့အထွေထွေအတွေ့အကြုံဖရိုကွယ်ထူးဝင်းကအခုလိုပြောပါတယ
်အင်ဒိုနီးရှားတစ်ချိန်ကကျွန်တော်တို့ရှေ့အစိုးရအုပ်ချုပ်မှာအမှရှိနေတယ်ကလေးတွေကတောင်းဆိုမှုရအခုကတောင်းလဲလုပ်တဲ့နေရာမှာသူတို့ရပြောင်းလဲမှုရစစ်တပ်ကနိုင်ငံရေးထွက်ခွာရတဲ့အနေအထားဘူလိုဒီသူတို့နိုင်ငံသူမှတည်းကစောက်တဲ့ဆောင်ရွက်မှုတွေကိုကျွန်တော်တို့ကအဲ့မှာတောင်းရှိတဲ့ပုဂ္ဂိုလ်တွေကသင်သက်ရှိနေတယ်ကျွန်တော်တို့တို့အများကြီးကြိုးကျေလို့ရှိတယ်ကျွန်တော်နိုင်ငံတော်ဆန်နေပြီးစောက်တဲ့နေရာမှာရောရေးချတိစောက်နေတယ်မှာအထောက်အကူပြုမယ်သူတို့ဒီလိုပဲယုံကြည်ပါတယ်
မြန်မာကိုယ်စားလှယ်အဖွဲ့ဝင်တဦးဖြစ်တဲ့မြမငင်းချန်ရေလုပ်ငန်းစဉ်မှာထဲထဲဝဝင်ပါဝင်ဆောင်ရွက်ခဲ့သူဦးလာမောင်ရွှေကလည်းအင်ဒိုနီးရှားအစိုးရဆက်ဆက်ငင်းချန်ရေလုပ်ငန်းစဉ်ကိုလက်ဆင့်ကမ်းဆောင်ရွက်ခဲ့မှုကမြမငင်းချန်ရေအတွက်လည်းအထောက်အကူဖြစ်စေတယ်လို့ပြောပါတယ်
။သူရဲ့ဒီအကျဉ်းချုပ်ပြောင်းမှုပေါ့လေသမရ50ဒီကြောင်းလာခဲ့တဲ့အတွင်းမှာသူတို့ဘယ်လိုချူစားပြီးတော့ပြင်ခဲ့ရတယ်သူတို့ငင်းချန်ရေမှာဘယ်လိုမျိုးဒီအခြေလိုဟာမျိုးမှာသူတို့ချင်ဥပဒေပေါ်မှာဘယ်လိုဟာမျိုးပြန်ပြီးသူတို့နှိမ့်တမ်းရတယ်ဘယ်လိုမျိုးနားလည်မှုတွေယူခဲ့ရတယ်ဆိုတာကျွန်တော်တို့အတွက်လည်းယူတတ်မယ်ဆိုရင်တော့အများကြီးဟိုအသုံးကျပါတယ်။နောက်သူတို့ရဲ့ decentralization ဆိုတာလည်းကျွန်တော်တို့နောင်ကိုသွားကြမယ်လို့ဆိုတော့ဆုံးဖြတ်ရင်လည်းဒါအများကြီးယူကြည့်ပါလိမ့်ဗျာ
။ KNU ရဲ့ထွေထွေအတွင်းမှုဖရိုကွယ်ထူးဝင်းကလည်းအစိုးရတက်လက်ထက်မှာငင်းချမ်းရေးလုပ်ငန်းစဉ်တိုးတက်လာဖို့ယုံကြည်ထားတဲ့အကြောင်းအခုလိုပြောပါတယ
်။အဲဒါကတော့ကျွန်တော်တို့ငင်းချမ်းရေးအတွက်ကတော့အခုလူငယ်တွေဆိုရအောင်လက်ထက်မှာလည်းဆောင်ရွက်မှုတိုင်းတက်ပြီးတော့လည်းကုဆွေးဝါးတွေကလည်း service ဆောင်ရွက်မယ် account ပေါ်မယ်ပြည်သူလူကလိုချင်တဲ့တောင်းတဲ့လိုချင်တဲ့တိုင်းတက်တဲ့အဖွဲ့ရှိတယ်တဲ့လိုချင်တယ်ဆိုတော့ဒီငွေကြေးကိုမဖြစ်မနေဘဝကိုပြည်တော်ဒီဆောက်ပါမှာဘယ်လိုကျွန်တော်အဲ့လိုဆုံးကြည့်တယ်လဲ
ဦးသိန်းစိန်အစိုးရလက်ထက်တိုင်းရင်းသားတွေနဲ့အပြည့်အခက်ရက်စက်ရေးလုပ်ငန်းစဉ်တွေမှာဥဆောင်ခဲ့တဲ့မြမငင်းချမ်းရေးစင်တာရဲ့အနာဂတ်ကတော့မတိကျသေးတဲ့အကြောင်းလဲဦးလာမောင်ရွှေကပြောပါတယ်
အခုတော့ MBC အနေနဲ့ရှေ့ကိုဆက်ပြီးတော့ကျွန်တော်တို့ရှင်းနေမရှိဘူးဘယ်သူတွေအဲမာပါမယ်မပေါ့ဘူးဆိုတော့ဘယ်သူမှမသိနိုင်သေးပါဘူး။ဒါလည်းပြန်တော်တဲ့အချိန်ကျတော့လည်းတရှိတာဝန်ယူနေတဲ့ဒီ MBC ဆူရဘက်ကလည်းဒါတွေထုတ်ပြန်မှာပါပဲ။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ငင်းငယ်ဖြစ်စင်ရတော့ဆက်သွားပါလိမ့်မယ်။ကျွန်တော်တို့နိုင်ငံရဲ့တကယ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံရောက်သွားနိုင်ဖို့ဆိုရင်တော့ကျွန်တော်တို့ဒါခီးအရှိကြီးပဲဒီကြီးရှိမှာတော့အခုဒီအားနဲ့တစ်ခါတက်လာမဲ့အစိုးရတွေကအများကြီးဆက်လုပ်ကြရမယ်အခု NLD စိုးရတဲ့ဒါကိုဦးစားပေးပြီးလုပ်မဲ့အစီအစဉ်မှာပါလာဖြစ်တဲ့အတွက်ဒီ NLD စိုးရလည်းဒါကိုကောင်းဆက်ပြီးတော့နှိမ့်နှိုင်းဆောင်ရွက်မယ်လို့ယုံကြည်ကြပ
ါနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ငင်းချမ်းရေးတိစောက်ဖို့အတွက်တရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်လို့ပြောဆိုထားတယ်လို့ငင်းချမ်းရေးညီလာခံတွေကနေတဆင့်စစ်မှန်တဲ့ Federal Democracy ပြည်တော်စုတစ်ခုထူထောင်ဖို့ကိုဆက်လက်လှုပ်ဆောင်သွားမယ်လို့နှစ်သက်ကိုမိန်ကုံးမှာထည့်သွင်းပြောဆိုထားပါတယ်။အရင်ဦးသိန်းစိန်အစိုးရရဲ့တိုင်းရင်းသားတွေနဲ့အပြစ်ရလုပ်ငန်းစဉ်ကိုလည်းပြစ်ပယ်မှာမဟုတ်ဘဲနောက်ထပ်ပါဝင်သင့်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထပ်ပြီးပါဝင်လာအောင်ဆက်လက်ဆောင်ရွက်မယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်။
အခြေဒေတာငင်းငင်းရေးဖြစ်စဉ်တွေကိုမြန်မာကိုယ်စားလှယ်အဖွဲ့သွားရောက်လေ့လာနေတဲ့အကြောင်းကိုမှတ်သိညီထိုက်တင်ပြခဲ့တာပါရှင်။အခုတော့ရှမ်းပြည်နယ်အတွင်းကစစ်ရေးအခြေအနေတွေကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တန်ရံမြို့နယ်အတွင်းကရှမ်းပြည်တပ်မတော် SSA မြောက်ပိုင်းတပ်စခန်းတွေကိုအစိုးရဘက်ကဒီလ22ရက်နေ့နောက်ဆုံးထားဆုတ်ခွာဖို့တောင်းဆိုထားပြီးရှမ်းတပ်ဖွဲ့ဘက်ကလက်မခံရင်တော့ဒေတာအတွင်းမှာမတီးမငြိမ်ဖြစ်လာနိုင်တဲ့အခြေအနေရှိနေပါတယ်။ရှမ်းပြည်နယ်အတွင်းမှာဩဇာရှိတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့စစ်ရေးနှီးနဲ့မပြေရှင်းတင်ကြောင်းပြောဆိုထားပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဆုတ်ခွာခိုင်းထားတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်စခန်းတွေဟာတန်ရမ်းမြို့နယ်အတွင်းတန်လွင်မြစ်အနောက်ဘက်လွယ်စင်းတဲ့လွယ်လန်းတောင်ကျောပေါ်မှာတည်ရှိတာဖြစ်ပြီးဒီလ22ရက်နေ့နောက်ဆုံးထားဆုတ်ခွာပေးဖို့လာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်ကတောင်းဆိုထားတာဖြစ်ပါတယ် လောလောဆယ်မှာတော့တက်တွေစုခွာရေးနဲ့ပတ်သက်ပြီး SSC မြောက်ပိုင်းတက်ဖွဲ့ရဲ့သဘောထားကိုအဖွဲ့ရဲ့ဒုတိယအတွင်းမှဦးဆိုင်ခန်းတီကအခုလိုပြောပါတယ
်။ကမ္ဘာတော်ကကျွန်တော်ရှေ့ခိုင်းတာပါ။ဆက်ရှေ့ခိုင်းတာပါ။၂၀နှစ်ပြည့်ခဲ့ခိုင်းတာလေ။လန်စီတွိုက်ဘောဒီတနင်္ဂနွေကျော်တခြားပေါ့။ကျွန်တော်ဒီဒေတာတွေကအပြည့်တောင်းတဲ့ဆန်နေနေခဲ့တဲ့နေရာတွေရှိတော့။ဒီပြေတာလောလောဆယ်ကကျွန်တော်မရှိရှေ့ဖို့ရှေ့ရမ်းရှိပါဘူး။
တက်တွေမပြောင်းရွှေ့ရေးအတွက် SSPP SSA မြောက်ပိုင်းရဲ့လာရှုဆက်ဆံရေးယုံတာဝန်ခံကရမခဒူတိုင်းမှုနဲ့ဆွေးနွေးနေကြောင်းနဲ့ဒီတက်စခန်းတွေပြောင်းရွှေ့ဖို့ကိုနှစ်ဖက်ပြစ်ခတ်ရစေးရေးစာချုပ်ချုပ်စင်ကလည်းသဘောတူထားတာမရှိကြောင်းပြောပါတယ်။တိုင်ဟန်ဒေတာကန်တူကတော့နှစ်ဖက်ညှိနှိုင်းတာမပြေလည်ရင်တိုက်ပွဲတွေဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
။လွယ်စေးပဝန်းကျင်လောက်ကတော့ဒါနဲ့တိုက်ပွဲတွေဖြစ်လာနိုင်တာပေါ့ဗျာ။အဲ့ဒီလွယ်အင်းကကျွန်တော်တို့တန်ရမ်းနဲ့ဆို12မိုင်နဲ့ရှိတယ်လေ။ဟိုရင်းကမိုင်းကောင်က25မိုင်ရှိတယ်။အဲ့တော့မိုင်းကောင်လိုနေရာမျိုးမှာတန်ရမ်းတင်းလဲထိုင်ထားပြီးသားရှိတယ်ဗျ။စိုးရတက်လေအဲ့ဒါက။အဲ့တော့ဒီလွယ်စေးကိုလုံမယ်ဆိုလို့ရှိရင်နှစ်ဖက်ညက်ပြီးတော့လည်းဖြစ်သွားနိုင်တာပေါ့လေ။အခုချိန်ထိတော့လှုပ်ရှားမှုမတွေ့ရသေးဘူးဗျ။
လွယ်စေးလွယ်လန်းတောင်ကျောမှာ UWSA ခေါ်ဝိုက်ပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေလည်းလှုပ်ရှားနေပါတယ်။ဒီတောင်ကျောဟာ UWSA အခြေစိုက်ထားတဲ့နယ်မြေနဲ့နီးကပ်ပြီးစီရေးအရာစုမိုးနိုင်တဲ့နေရာလည်းဖြစ်ပါတယ်
။လွယ်လမ်းပေါ်ကနေလှမ်းကြည့်ရင်ပန်ဆန်းကိုတော့မမြင်ဘူးဗျ။ပန်ရန်ဆိုတဲ့နေရာရဲ့အပေါ်ကြီးကြတယ်။ဟောပန်ရန်ဆိုတဲ့နေရာကိုရသွားရင်တော့ပန်ဆန်းကနည်းနည်းနီးစပ်သွားတာပေါ့လေ။ပန်ဆန်းကနီးစပ်သွားတော့အဲ့ဒါကြောင့်မို့လို့သူကလည်းဖယ်လိုက်မယ်လို့မထင်ဘူးဗျ။ဘဝကိုလည်းချိန်ချောက်လို့ရတဲ့နေရာပဲအဲ့ဒီလွယ်လမ်းကတော့
ရှမ်းပြည်နယ်အတွင်းမှာအင်အားကြီးနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လေးကတော့သူတို့ပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
။ဝါနဲ့မဖြေရှင်းမဲ့နဲ့ SSA ကိုပဲတော်ရည်ပြအပေးတာမျိုးဟာရှမ်းပြည်ထဲမှာဟိုပြဿနာမဖြစ်ဖြစ်ဖန်တီးလိုမျိုးဖြစ်နေမှာပေါ့နော်။ဒီရှမ်းပြည်နယ်မြောက်ပိုင်းမှာလည်းပဲတိုက်ပွဲတွေဆက်ဖြစ်နေတယ်။ဆိုတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းမဲ့နဲ့စီးရီးနဲ့ပဲချဉ်းကပ်နေမယ်ဆိုလို့ရှိရင်ကျွန်တော်အားလုံးလိုချင်နေတဲ့ပြည်ထောင်စုနေရေးဆိုတာဖြစ်ပေါ်လာနိုင်မှာမဟုတ်ဘူး
။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2012ခုနှစ်ဇန်နဝါရီလကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့ပါတယ်။ဒီလိုအပြစ်ခတ်ရက်စဲပြီးတဲ့နောက်မှာလဲတက်တွေနေရာပြောင်းရွှေ့ဖို့အတွက်အစိုးရတပ်ဘက်ကတောင်းဆိုတာတွေရှိခဲ့တယ်လို့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားခဲ့ဘူးပါတဲ့။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ NCA ခေါ်တနိုင်ငံလုံးပြစ်ကတ်တိုက်ခိုက်မှုရစရေးစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့အဖွဲ့လည်းဖြစ်ပါတယ်
။ရှမ်းပြည်နယ်အတွင်းကစစ်ရေးနောက်ဆုံးအခြေအနေတွေကိုကိုမိုးစောသတင်းပေးပို့ခဲ့တာပါရှင်။အခုတော့လေပြင်းတံကြောင့်ကချင်ဒုက္ခသည်စခန်းတွင်အင်ဂျီအတော်များများပျက်စီးခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။မနေ့ညနေပိုင်းမှာတိုက်ခတ်ခဲ့တဲ့လေပြင်းတံကြောင့်ကချင်ပြည်နယ်ဝိုင်းမုံမြို့နယ်တရုတ်နယ်စပ်အနီးကမကားရန်ဒုက္ခသည်စခန်းမှာအင်ဂျီ150ကျော်ပျက်စီးခဲ့တယ်လို့စာတင်ကြောင်းစခန်းအုပ်ချုပ်ရေးယုံတွေပျက်စီးသွားခဲ့တယ်လို့စခန်းတာဝန်ရှိသူတွေကပြောပါရယ်အင်ဂျီပျက်စီးသွားခဲ့တဲ့လူတွေအတွက်ကချင်နှစ်ချင်းခရယံအဖွဲ့ချုပ်နဲ့ကချင်လူမှုအခြေပြုအဖွဲ့အစည်းတွေကအကူအညီပေးဆောင်ဖို့စိုင်းပင်းနေတဲ့အခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်နီးမှာရှိတဲ့မကားရံကချင်စစ်ပြည်ဒုက္ခသည်စခန်းမှာမနေ့ညနေပိုင်းမှာလေပြင်းတိုက်ခိုက်မှုတန်ကြောင့်လူနေအိမ်250ကျော်နဲ့ဇာတင်ကျောင်းတွေပျက်စီးသွားခဲ့တယ်လို့မကားရံဒုက္ခသည်စခန်းဒုတိယတာဝန်ခံဦးလာနူးကအခုလိုပြောပါတယ်
အင်းကျဲ250ခန့်အိမ်ပျက်စီးပါလားဒီမှာထောက်အုံသုံးအိမ်ရဇာတင်ကျောင်းနဲ့တောင်းအခန်းနဲ့ခိုင်းချတဲ့ဇာတင်ကျောင်းတောင်းအဲ့ဒါလည်းပျက်သွားတယ်အိမ်တော့ပျက်ဘူးအစ်စ်ပဲထောက်ထားတယ်ဆိုတော့
ဒီလေပြင်းတိုက်ခိုက်မှုကြောင့်လူနေအိမ်ဇာတင်ကျောင်းစခန်းအုပ်ချုပ်ရေးယုံတွေပျက်စီးသွားခဲ့ပေမဲ့လူအသေးပြောင်မရှိခဲ့ဘူးလို့ဦးလာနူးကပြောပါတယ်။အိုးအိမ်ပျက်စီးခဲ့တဲ့သူတွေကိုလက်ရှိမူကြူကျောင်းနဲ့စာရင်ကျောင်းတွေမှာနေရာချထားပေးထားသလိုလေပြင်းတန်ခံနေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်သက်ဆိုင်ရာအကူအညီပေးရေးဖွဲ့တွေကိုအကူအညီတောင်းထားတယ်လို့ဦးလာနူးကဆိုပါတယ်။ KPC ကကချင်နှစ်ချင်းခရိယံဖွဲ့ချုပ်အနေနဲ့ကတော့လေပြင်းတန်ခံရတဲ့သူတွေအတွက်ယာယီနေထိုင်ဖို့မိုးကာအဆောက်အုံတွေကိုလှူဒန်းဖို့ပြင်ဆင်နေတယ်လို့ KPC တာဝန်ခံဦးခါလီကအခုလိုပြောပါတယ်။
ဒီမနေ့ကတည်းကမိုးရွာလာရင်အတန်းဆောင်
song ka bo phi nai bo at hai dong song bo ya at chao lu di mu ka mu wa ka di bo yin song yao nai bo chao lu di ma si tu ya ba de khya
ta cha ku nyi pe ye phwa de khu phit de anu pinya bo de ba phwa ni ne le dukha de sakan ko ngwe ji ya twa yao ku nyi pan bo pe twa me lu a phwa ya ta wan khan to lo bai nan bri ga pyo ba de
chuma tru chet me saka pyo chi yo tru wa di a sao ong le yo pyan pyu pin de bo pyan lou de ta sa ma de ka de le bo no a cho chuma ro phwa chi ni yo chuma ro tain tin di ma ko alu ngwe le chuma ro lun khe de ho a bo ta sang nan chu ta ke ale shi ye a jaw tain tin ya do la kaung chuma tat nai ne ba ka lo twa pi ku ni bo twa bo si tin shi ye
ta cha ka chin lu mu ကူညီပေးရဖွဲ့တွေအနေနဲ့လည်းလူအပ်တဲ့အကူအညီပေးဆောင်သွားဖို့ပြင်ဆင်နေစေချင်နေမှာရှိနေပါတယ်။မကမ်းရံဒုက္ခသည်စခန်းမှာအိမ်ခြေ950ကျော်ရှိပြီးလူရေ2600ကျော်ရှိနေပါတယ်။ဒီစစ်ပြေးဒုက္ခသည်တွေဟာ2013ခုနှစ်က KIU ကချင်လွတ်လပ်ရေးဖွဲ့နဲ့မြန်မာဆိုရတမတော်တို့ကြားကြော့ပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်နေရက်ကိုစွန့်ခွာထွက်ပြေးလာတဲ့သူတွေလည်းဖြစ်ပါတယ်။ဒီစစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့မူရင်းဌာနကိုပြန်ဖို့အခက်တွေ့နေတယ်လို့အခုတက်လာတဲ့ဆိုရတဲ့အနေနဲ့နိုင်ငံရေးချင်းတွေအေးချမ်းသွားရင်ဒုက္ခသည်တွေအတွက်ပြန်လည်နေရာချစားပေးဖို့လိုအပ်တယ်လို့မကားရံဒုက္ခသည်စခန်းဒုတိယတာဝန်ခံဦးလာနူးကအခုလိုဆက်ပြောပါတယ်
ခုတော့ကျတော့နိုင်ငံရေးချင်းတွေမကောင်းလို့ပေါ့ဘယ်သူလဲမပြန်တော့ပေါ့ဒီမှာပဲနေတာဒီဆူနေရတာပေါ့ဒီကျွန်တော်တို့ကအုပ်ချုပ်နေတဲ့အစီအစဉ်နေရာချထားပေးရင်တော့ပြန်သွားမှာပေါ့နော်
လက်ရှိမှာတော့ကချင်ပြည်နယ်ဒေသတွင်းမှာကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြန်မာတပ်မတော်တို့အကြမ်းမှာစစ်ရေးပဋိပက္ခဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့က KIU ဌာနချုပ်လိုင်စာနီးမှာရှိတဲ့ KIA တပ်မဟာငါလောက်ခံတပ်စခန်းငယ်တွေကိုမြန်မာစိုးရစစ်တပ်ကနေထိုးစစ်ဆင်တိုက်ခိုက်သိမ်းပိုက်လိုက်တဲ့အတွက်နှစ်ဖက်ကြားမှာစစ်ရေးရအခြေအနေသင်းမာနေပါတယ်။2013ခုနှစ်ကတည်းကမြန်မာစိုးရစစ်တပ်နဲ့ KIA တို့ကြားတကြော့ပြန်တိုက်ပွဲကာလတွင်လူဦးရေ 33,000 ကျော်ဟာတရုတ်မြန်မာနယ်စပ်နဲ့ KIA ဒုက္ခသည်စခန်းတွေမှာစစ်ပြေးသိမ်းရှောင်နေကြရပါတယ်ဒီစစ်ပြေးဒုက္ခသည်တွေအနေနဲ့နေရက်ကိုပြန်ချင်ပေမဲ့တိုက်ပွဲတွေကြောင့်နေမြေအိတ်ချမှုမရှိသေးတဲ့အခြေအနေတွေရှိနေသေးတဲ့အတွက်ငင်းချမ်းရေးကိုမျှော်လင့်နေစေလို့ဒုက္ခသည်ကော်မတီတွေကပြောပါတယ်ခင်ဗျာ
လေပြင်းတဲ့အကြောင်းကချင်းဒီဒုက္ခသည်အတွင်းအင်ဂျီတော်များများပျက်စီးခဲ့တဲ့အကြောင်းကိုနိုင်ကွန်းအိမ်တင်ပြပို့ခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 722ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တင်ပြချင်းချုပ်ကိုကိုအောင်လုံးကကြီးညာပေးမှာဖြစ်ပါတယ်။
အမေရိကန်သမ္မတလောင်းဖြင့်ရှင်ပြိုင်ခွင့်ရဖို့ပါတီတွင်အကျိုးမဲ့ပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့နယူးယောက်ပြည်နယ်မှာဂရေကျွဲတရေဒေါ်နယ်ထရမ့်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်တို့အပြတ်အသတ်အနံ့ရသွားပါတယ်။ Republican Party ဘက်မှာတော့ထရမ့်ကမဲအားလုံးရဲ့60ရာခိုင်နှုန်းလောက်ရခဲ့တယ်လို့ပြန်ပက်တွေဖြစ်တဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေစစ်က25ရာခိုင်နှုန်း၊ Texas ပြည်နယ်ထက်လွတ်တော်မတ်တက်ခရူးစ်က15ရာခိုင်နှုန်းအသေးသေးရခဲ့တာပါ။ Democratic Party မှာတော့ကလင်တန်ကမဲအားလုံးရဲ့58ရာခိုင်နှုန်းနဲ့ပြန်ပက် Vermont ပြည်နယ်ထက်လွတ်တော်မတ် Bernie Sanders က42ရာခိုင်နှုန်းရပါတယ်။စီရနိုင်ငံမှာကျန်းဖက်တိုက်ခတ်မှုတွေကြီးထွားလာနေပြီးအစိုးရနဲ့တိုက်ခန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေရှိတယ်ဆိုပြီးအပြန်အလှန်ဆွဆွဲနေပေမဲ့နှစ်လကြာပြစ်ခတ်ရဆဲသဘောတူညီချက်တည်မြဲနေစေဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ပြည်သူကပြောဆိုလိုက်ပါတယ်တိုက်ခတ်မှုတွေကအပြစ်ခတ်ရဆဲသဘောတူညီချက်စတင်အသက်ဝင်ခဲ့တဲ့ဖေဖော်ဝါရီလကုန်မတိုင်မီအချိန်နဲ့ညှော်နေနေစေဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကအင်ကာနေမှာပြောကြားခဲ့တာပါမြန်မာနိုင်ငံရဲ့သတင်းစာလွှတ်ခွင့်အစင်တန်းကနိုင်ကြနေစေဖြစ်တဲ့အကြောင်းပြင်သစ်ခြေဆိုင်နေစည်းမထသတင်းတောင်များအဖွဲ့ RSF ဖြင့်အစင်ကန်စာတက်ကဖော်ပြပါရယ်ပြီးခဲ့တဲ့နှစ်ကလေးဆိုင်သတင်းစာလွှတ်ခွင့်အစင်တစ်စင်တက်လာတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုအနိကန့်စောင့်ကြည့်မှုတွေရှိနေစေဖြစ်ပေမဲ့စင်စာတိပြတ်မှုတွေရော့ချလာနေတယ်လို့လည်း RSF အညွန်ကိန်းတက်ကဖော်ပြထားပါရယ်အားရလေဆမ်းမှုတက်ဖြည့်ရေးအတွက်ကြိုးပမ်းမှုကတိပြုထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလက်ဆောင်ပစ္စည်းလက်ခံမှုနဲ့ပတ်သက်တဲ့လမ်းညွှန်ချက်ကိုချိုးဖောက်ခဲ့တဲ့မီဒီယာလုပ်ငန်းတစ်ခုကိုသတိပေးလိုက်ပါတယ်။အားရလေဆမ်းမှုအလေးထားကိုအချိန်တိုအတွင်းပပျောက်စီကိုရည်ရွယ်ပြီးအစိုးရတစ်ကလမ်းညွှန်ချက်ထုတ်ပြန်ထားပေမဲ့အစိုးရတာဝန်ရှိသူတူကိုစီကဲနဲ့မညီတဲ့လက်ဆောင်ပေးခဲ့တာကြောင့်ပညာပေးအသိပေးခဲ့တဲ့အကြောင်းသမ္မတရုံးကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။ကြံကာလအတွင်းလက်ဆောင်ပေးခဲ့တဲ့ဆိုတဲ့မီဒီယာကုမ္ပဏီရဲ့အမည်ကိုကြေညာချက်ကဖော်ပြမထားသလိုလက်ဆောင်ပေးရခံရတဲ့အစိုးရတာဝန်ရှိသူဟာအရေးကြီးပုဂ္ဂိုလ်ရဲ့ကိုယ်ရည်ရာရှိဖြစ်နေလဲဖော်ပြထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လွင်ကကြီးညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမသိငီထိုက်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ 6:00 ခွဲနဲ့ 9:00 ထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်တစ်နာရီကြာည 9:00 ကနေ 10:00 ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမရှားဖုံပါ
This program has come to you from the Voice of America, Washington.